မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားသူတွေပေါ်မှာလုံခြုံရေးတပ်ဖွဲ့ရဲ့စနေနေ့ကအကြမ်းဖက်ဖြိုခွင်းမှုတွေအတွင်းကလေးငယ်တွေပါဝင်လူအများပြားတိုက်ဆုံးရတဲ့ပုံမှာဗြိတိန်နိုင်ငံကအပြင်းထန်ဝေဖန်လိုက်ပါတယ်။ကလေးငယ်တွေအပါအဝင်လက်နက်မဲ့ပြည်သူတွေကိုစနေနေ့ကတပ်ဖြတ်ခဲ့တဲ့လုပ်ရဟာအာဏာသိမ်းထားသူတွေရဲ့အောက်တန်းချက်မှုကိုထပ်မံပြသရာရောက်ကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရက်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။အဓိပ္ပာယ်မဲ့တဲ့အကြမ်းဖက်လုပ်ရက်တွေအဆုံးသတ်စေဖို့အကြမ်းဖက်တပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူဖို့နဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်စေဖို့တွေအတွက်နိုင်ငံတကာကမိတ်ဆွေတွေနဲ့အတူလက်တွဲပြီးကြိုးပမ်းသွားမယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကတပ်မတော်နဲ့အခမ်းအနားတွေကျင်းပခဲ့တဲ့စနေနေ့မှာပဲအာဏာသိမ်းမှုဆန့်ကျင်လှုပ်ရှားသူတွေပေါ်အကြမ်းဖက်ဖြိုခွင်းရကနေစစ်တပ်ကအာဏာသိမ်းခဲ့တဲ့ February 1ရက်နေ့နောက်ပိုင်းအများဆုံးဖြစ်လူပေါင်း90ကျော်တဲ့မင်းတေဆုံးခဲ့ရတာပါ EU ဥရောပသမဂ္ဂကလည်းစနေနေ့ကမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရကြောင်း86ကျင်းမြောက်တပ်မတော်နေ့ကိုအကြမ်းဖက်နေ့ဂုံးပြေညှိုးနှောင်းပွဲနေ့အဖြစ်ထာဝရမှတ်ချက်တင်ရတော့မှာဖြစ်ကြောင်းပြောကြားလိုက်ပါတယ်ကလေးငယ်တွေအပါအဝင်လက်နက်မဲ့ပြည်သူတွေကိုတပ်ဖြတ်နှိမ်မှုတွေဟာဖုံးကွယ်ထားလို့မရနိုင်တဲ့လှုပ်ရက်တွေဖြစ်ကြောင်းနဲ့အခုလိုအကြမ်းဖက်မှုပုံစံအလုံးကိုချက်ချင်းရပ်တန့်ပြီးဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရှောက်ဖို့လဲတောင်းဆိုလိုက်ပါတယ်နော်ဝေနိုင်ငံချိုင်းဝန်ကြီးဌာနကလည်းမြန်မာနိုင်ငံမှာစစ်တပ်ကပြည်သူအကျိုးအတွက်ဆောင်ရွက်နေတယ်လို့ပြောဆိုနေပေမဲ့စနေနေ့ကကြာရောက်တဲ့တပ်မတော်နေ့မှာခုပြည်သူတွေကိုကိုပြန်ပြီးတပ်ဖြတ်နေတာတွေ့ရကြောင်းပြောဆိုလိုက်ပါတယ်။အကြမ်းဖက်ဖြိုခွင်းမှုတွေကိုချက်ချင်းရပ်ပြီးဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အရက်သားခေါင်းဆောင်တွေကိုအာဏာပြန်လွှဲပေးဖို့လဲစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာနော်ဝေနိုင်ငံချိုင်းဝန်ကြီးအီနီအီရစ်ဆန်စီရီတာကတောင်းဆိုထားပါတယ်။